ရှိရနိုင်ငံအနောက်မြောက်ပိုင်းမှာဒီကနေ့တနင်္လာနေ့ရုရှားရဟယင်တဆင်ပြစ်ချခံရပြီးစီးနင်းလိုက်ပါသူ၅ဦးလုံးသေဆုံးခဲ့ပါတယ်။တည်ယူပို့ဆောင်ရေးရဟယင်ပြစ်ချခံခဲ့ရတာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အလက်ပိုမြို့ကိုလူသားချင်းစာနာထောက်ထားမှုဆန်ရအထောက်ပံ့တွေပို့ဆောင်ပေးပြီးအပြန်မှာပြစ်ချခံရတာဖြစ်ပြီးသေဆုံးသူတွေထဲမှာတော့အရာရှိ၂ဦးနဲ့ရဟယင်ဝန်ထမ်း၃ဦးတို့ပါတယ်လို့လည်းပြောပါတယ်။ကာကွယ်ရေးဝန်ကြီးဌာနကနေရတဲ့တကြင်းအချက်လက်တွေအရတိရတလောက်ကတော့ရဟယင်မာလိုက်ပါလာသူအလုံးသေဆုံးခဲ့တယ်လို့လဲရုရှားဆိုရပြောခွင့်ရဒမက်ထရီပက်စကော့ကသတင်းထောက်တွေကိုပြောပါတယ်။မြေပြင်မှာရှိတဲ့လူတွေမထိခိုက်ရလေအောင်ရဟယင်ကိုအဝေးကိုရှောင်ထွက်သွားနိုင်ဖို့ကြိုးစားခဲ့ကြရင်ဒီလူတွေဟာတရေကောင်းဆန်ဆန်သေဆုံးခဲ့ကြရတာဖြစ်တယ်လို့လဲပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကစလို့ဆီးရီးယားသမ္မတဘာရှားအယ်အာဆာအစိုးရကိုအထောက်အပံ့ပေးတဲ့အနေနဲ့ရုရှားတပ်ဖွဲ့တွေကဆီးရီးယားနိုင်ငံအတွင်းမှာလေကြောင်းကနေတိုက်ခိုက်နေတာဖြစ်ပါတယ်။